တော်ဆန်းစုကြည်ရဲ့ဒီပထမဆုံးတရုတ်ပြည်ခီးစဉ်ဟာကျွန်တော်တို့မြန်မာနိုင်ငံအတွက်တော်တော်လေးဒါထူးခြားတဲ့ခီးစဉ်လို့သုံးသပ်နေကြတာပေါ့နော်။ကိုအောင်သူငယ်ဘယ်လိုသုံးသပ်မလဲခင်ဗျ
။ဟုတ်ကဲ့ပါဟိုထူးခြားပါလေခင်ဗျ။ထူးခြားတဲ့ဆိုတာကတရုတ်နိုင်ငံအနေနဲ့ပေါ့နော်။ပြီးခဲ့တဲ့ကျွန်တော်တို့နှစ်20ကာလပြန်ကြည့်ရင်တိုက်ခိုက်ဒီမိုကရေစီအင်အားစုတွေနဲ့တော်တော်ကင်းကင်းရှင်းရှင်းနေပါတယ်။ဆိုတော့အခုချိန်မှာတော့တော်ဆန်းစုကြည်ကိုဖိတ်တယ်ဖိတ်တဲ့ပြန်မှာဒီတရုတ်ကမ္ဘာရောဝန်ကြီးချုပ်ရောတွေ့မယ်ဆိုတဲ့အခါကျတော့ဒါထူးခြားတဲ့ခီးစဉ်လို့တော့ပြောလို့ရပါတယ်။
ဟုတ်ကဲ့အဲ့ထက်ပို့ပြီးတော့လေဟိုဒီမှာစီးပွားရေးပိုင်းဆိုင်ရာအရာရောဒါမှမဟုတ်ဒီကမ္ဘာအခင်းကျင်းရာပေါ့နော်ဒီအမေရိကန်ရဲ့လွန်ဆွဲမှုတရုတ်ရဲ့လွန်ဆွဲမှုအဲ့ဒီပုံမှာကိုအောင်သူငယ်ဘယ်လိုပြောပြနိုင်မလဲခင်ဗျာ
ဒီလိုခင်ဗျာကျွန်တော်မြင်တာကတော့တရုတ်ကသူတို့ရဲ့ဒီအမျိုးသားအကျိုးစီးပွားပေါ့ဗျာအဲ့ဒါရှိရခင်ဗျာဆိုတော့အဲ့တော့အမျိုးသားအကျိုးစီးပွားအရာဆိုလို့ရှိရင်သူတို့ကဘာကိုလိုချင်လဲဆိုတော့ဒီသူတို့ရဲ့နိုင်ငံသားရေးမူဝါဒမှာပေါ့ဗျာတချို့နိုင်ငံတွေခွဲထားတယ်ဆိုတာကအမေရိကန်ပါဝင်အနောက်နိုင်ငံအုပ်စုရှိတယ်ဆိုတော့နောက်တစ်ခုကကြတော့ဒီဖွံ့ဖြိုးဆဲနိုင်ငံတွေပေါ့ဒါအာဖရိကလိုဘာလို့ကစသဖြင့်နိုင်ငံတွေရှိရဲနောက်တစ်ခုကကြတော့သူတို့ခေါ်တာ periphery လို့ခေါ်တဲ့ရုပ်ပြည်ရဲ့နယ်နိမိတ်ပတ်ဝန်းကျင်ကနိုင်ငံတွေရှိပါတယ်ဆိုတော့အဲ့တော့သူတို့ပြီးခဲ့တဲ့2004လောက်ကဒီနိုင်ငံသားရေးမူဝါဒနည်းနည်းလေးအကြောင်းလေးဖြစ်တယ်ဆိုတော့အဲ့ဒီမှာတော့သူတို့ကငယ်စွန်နယ်ပြားနိုင်ငံပေါ့ဗျာကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေကိုဦးစားပေးမယ်ဆိုတဲ့သဘောမျိုးကြတာလည်းတွေ့ရတယ်ပေါ့နော်ဆိုတော့အဲ့တော့တစ်ဖက်ကလည်းပြန်ကြည့်မယ်ဆိုရင်စီးပွားရေးအရာပေါ့ဆိုတော့တရုတ်ပြည်ကဒီကျွန်တော်တို့အရှိအာရှအရှိတောင်အာရှနဲ့ဒီကုန်သွယ်မှုကဘယ်လောက်ရှိလဲဆိုတဲ့အခါကျတော့$1.4 trillion လောက်ရှိတယ်ဒီကျွန်တော်တို့ဒီအရှိတောင်အာရှနဲ့အရှိအာရှကုန်သွယ်ရေးပေါ့နော်တရုတ်ပြည်နဲ့ဆိုတော့အဲ့တော့ဆိုလိုတာကအဲ့ဒီပမာဏကကျွန်တော်တို့ EU နဲ့ US ပေါင်းတာထက်ကိုများနေတယ်ဆိုတာကသူ့ရဲ့ဂျိုးစီးပွားကဒီဒေသတွင်းမှာပိုဖြစ်နိုင်တယ်ဆိုတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်မြန်မာနယ်ကလည်းပို့ပြီးတော့ဒီပထရီရလည်းဆက်ဆက်တယ်နောက်တစ်ခါမဟာဗျူဟာရလည်းသူတို့အရေးပါတယ်လို့ငင်ကောင်းမြင်နိုင်ပါလေအဲ့တော့အခုလို့မြန်မာပြည်မှာဆိုရင်အစိုးရတွေမဟုတ်ဘူးဒီဒေါ်စုတို့မဟုတ်ကအတိုက်ခံနဲ့ပါဆက်ဆံဖို့ဆိုတာမျိုးစဉ်းစားတဲ့သဘောရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုဆိုလို့ရှိရင်လည်းဒီဒေါ်ဆန်းစုကြည်တို့အနေနဲ့ရပေါ့နော်အာနာအနေနဲ့ဆိုလို့ရှိရင်ဒါအလားအလာအကောင်းဆုံးဆိုတဲ့အနေထားလည်းရှိတာဘူးနော်အဲ့တော့ဒီတရုတ်နဲ့အခုလိုမျိုးပေါ့နော်ဒေါ်ဆန်းစုကြည်တို့ဒီလိုဆက်ဆံလာတဲ့ဆက်ဆံရေးအရာကျွန်တော်တို့ဒီပြည်သူတွေရောလက်ဘဒေါင်းကိစ္စတို့ AR ကိစ္စတို့မှာအဆိုးရင်စရာများဖြစ်လာနိုင်မလားခင်ဗျာ
။အော်ကျွန်တော်အမြင်ကတော့ဒီလိုခင်ဗျာ။ဟိုတရုတ်ပြည်ဘက်ကပြီးခဲ့တဲ့ကာလတွေမှာသူတို့လုပ်ခဲ့တာအများစုကအရင်စစ်အစိုးရနဲ့အဆင်ပြေရင်ပြီးရောပေါ့ဗျာ။နောက်တစ်ခါကြံတဲ့ဒီတိုင်းရင်းသားဒါနောက်တစ်ခါကျတော့ပြည်သူလူထုအတန်တွေပိတ်နားမထောင်ခဲ့တဲ့သဘောရှိပါတယ်။ဆိုတော့အခုအနေထားမှာတော့သူတို့ကိစ္စတွေကိုလည်းပြန်ပြီးတော့သုံးသပ်နေတာမျိုးရှိတယ်ပြီးခဲ့တဲ့လုတ်ခဲ့တဲ့ဟိုစီမံကိန်းတွေမှာလည်းသူတို့သေချာပြန်ပြီးတော့ဟိုသုံးသပ်နေတဲ့ကိစ္စရှိပါတယ်အဲ့တော့အခုဒေါ်စုသွားတဲ့ကိစ္စကဒီကိစ္စတွေအလုံးဟိုဘာခေါ်မလဲပြည်လဲသွားမလားဆိုတာတော့ပြောဖို့တော့တော်တော်စောပါတယ်ဆိုတော့ကျွန်တော်မြင်တာကတော့ဒီကိစ္စကတရုတ်ဘက်ကလည်းဆက်ဆံရေးရွှေလန်းငွေလန်းဖောက်တယ်နောက်တစ်ခါကျတော့ဒီတချို့ကိစ္စတွေလည်းကျွန်တော်တို့ဘက်ကပြောရေးဆိုခွင့်ရမယ်ပေါ့ဒီအခြေအနေလောက်ပဲရှိပါအောင်မယ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပေါ့နော်ကျွန်တော်သိချင်တာဒီတရုတ်နဲ့ဆက်ဆံရတဲ့ကိစ္စပေါ်မှာကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီတတိထားပြီးတော့ဆက်ဆံရမှာလားတကယ်ကိုပုံမှန်လင်းလင်းရင်းနှီးနှီးနဲ့ပဲဆက်ဆံရမှာလားဘယ်လိုပုံစံမျိုးလို့မြင်လဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီလိုကျွန်တော်တို့2010မှာခင်ဗျာဒီအစိုးရပြည့်တက်ပြီးတော့တိတ်မကြဘူးပေါ့နော်တရုတ်နဲ့ဒီဘက်ဆုံမဟာဗျူဟာမြောက်ဒီပူးပေါင်းဆောင်မှုဆိုတဲ့စာချုပ်ချုပ်ပါတယ်ဆိုတာကဒီစာချုပ်ရဲ့အဆင့်တန်းကကျွန်တော်တို့ကတရုတ်နဲ့ဆိုလို့ရှိရင်မဟာဗျူဟာရပို့ပြီးနီးကပ်တယ်လို့ခိုးဘက်ကသဘောထားတဲ့သဘောမျိုးပေါ့နော်ဆိုတော့ဒီအနေအထားကိုကျွန်တော်တို့ကအသုံးမချနိုင်ဘူးဖြစ်ပါတယ်ဆိုတော့ဒါကိုလည်းကျွန်တော်တို့ဒီစာချုပ်ကိုပြန်ကြည့်ပြီးတော့ကျွန်တော်တို့ဘက်ကဘာတွေတိုးလုပ်သင့်တယ်လဲပေါ့နော်ဆိုတော့ဒါစဉ်းစားသင့်ပါတယ်။နောက်ဒုတိယတစ်ချက်ကတော့တရုတ်ကဒီဒေသတွင်းမှာစူးစူးပူပူဖြစ်နေတာမကြိုက်ပါဘူး။ဆိုတော့နယ်စပ်မှာတည်ငြိမ်မယ်အေးချမ်းမယ်သဟဇာတာဖြစ်မယ်ဆိုရင်သူ့ရဲ့ဖွံ့ဖြိုးရေးအတွက်လည်းအထောက်အကူဖြစ်တယ်လို့တရုတ်ကမြင်လာတယ်။ဆိုတော့ကျွန်တော်တို့အခုလက်ရှိကိုကန်တို့ဘာလို့ဒီလိုကိစ္စမျိုးတွေနယ်စပ်မှာတိုက်ပွဲတွေဖြစ်နေတာမျိုးကကျွန်တော်ထင်တယ်တရုတ်ဘက်ကစိုးရိမ်စရာကိစ္စတွေဖြစ်ပါတယ်။ဆိုတော့ဒါတွေကိုလည်းကျွန်တော်တို့ဘက်ကထည့်စဉ်းစားသင့်တယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ